ရှောင်းကျင်းမှုနယ်မြေဖြစ်တဲ့ပကံဒေသတွင်းမှာပြည်ပင်ထင်းသိမ်းလုပ်ငန်းတွေဆောင်ရွက်ရမှာရှေးဟောင်းမွေတွေပြည့်စုံမှုမရှိအောင်ဂယူဆိုင်ဖို့လိုတယ်လို့ရှေးဟောင်းမွေတွေထင်းသိမ်းဆောင်ရွက်နေသူတွေကတိုက်တွန်းပြောဆိုပါတယ်။တာဝန်ရှိသူတွေဘက်ကတော့တတိပညာရှင်ရဲ့လမ်းညွှန်ချက်အတိုင်းလှုပ်ရှားနေရောလှုပ်ဆောင်နေတာကြောင့်စိုးရိမ်စရာမရှိဘူးလို့ဆိုပါတယ်။အပြည့်အစုံကိုကုညာဝင ပကန်ဒီတာကိုပြပြင်ထိန်းသိမ်းတဲ့နေရာမှာရှေအောင်အမွေနှစ်ဖြစ်လို့သတိထားလို့ဆောင်တင်တာကိုရှေအောင်သူတွေတနာနဲ့ယဉ်ကျေးမှုအမွေနှစ်ထိန်းသိမ်းသူတွေကထောက်ပြကြပါတယ်အခုလိုရေနုံမြောင်းတူးတဲ့နေရာမှာဆက်အကြီးသားတွေသုံးပြီးဆောင်ရွက်နေတာဟာအနည်းဝန်းကျင်မှာရှိတဲ့ဖျားစီတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ဒေတာတွင်ရှေအောင်သူတွေတနာနဲ့ယဉ်ကျေးမှုအမွေနှစ်ထိန်းသိမ်းရေးဆောင် ဟုတ်ဘူးအဲ့ဒီမျိုးတူးတဲ့နေရာမှာဘူးလေပြီးကဖျားနဲ့ဥမာဆဲပြီးတော့မဝေးတဲ့နေရာမှာဘူးလူသားနဲ့ကုတ်ပြီးထိုးလို့ချောင်းအုပ်အလွာကြီးပြိုသွားတာအဲ့တော့ဆက်ရန်နေရာတွေကိုတုံးပြီးတော့မရှင်းမခြင်းချောင်းဒီမြေလောဖွဲ့ပြီးမှုပြတ်သွားအောင်လှုပ်တာနံပါတ်1နံပါတ်2ကပကံရဲ့မြေလောအဆင့်အပေါ်မှာတဲလွာရှိတယ်တဲလွာအောက်မှာနုံးလွာရှိတယ်အဲ့တော့တဲလွာကိုကြော်ပြီးတော့နုံးလွာထိရောက်အောင်တူးပလိုက်တာအုပ်ရိုးရဲ့အောက်မှာနုံးလွာရောက်သွားတယ်အဲ့တော့အဲ့ဒီဒုံးလွာထီရောက်သွားအောင်တူးပြီးတော့ဒီရေမြောင်းလုံးလိုက်ရေစီးသွားမယ်ဆိုတော့ပုံစံမျိုးလုပ်ထားတာလုပ်ထားတော့အဲ့ဒီဒုံးလွာကိုရောက်သွားပြီဆိုတော့ ਨੇ ရေကကြိုက်ကြလောက်ဝင်လာဝင်လာအဲ့ဟိုမြောင်းတိုင်းစီးသွားမှာမဟုတ်ပဲ ਨੇ အဲ့ဒုံးလွာလည်းပဲရေကဝင်သွားမှာဝစ်သွားတဲ့အခါကျရင်ဖရားတွေကအဲ့ဒုံးလွာအောက်မှာရေဝင်သွားတဲ့အခါကျရင်နောက်ကျရင်ဒီဖောင်ဒေးရှင်းကရေဝင်ဝေးဝေးဝေးဝေးပြီးတော့အနည်းဆုံးဖရားအဲ့ရနဲ့အနည်းဆုံးဖရားတွေကပြိုးမှာ
ပကံမှာမိုးရေတင်ရေဖို့လို့ရည်မြောင်းဖောက်ပြီးဆောင်ရွက်တာတပိထက်ပို့ပြီးမတူးသင့်ဘူးလို့လဲခြေဟောင်းအမွေနဲ့ထင်းသိမ်းသူတွေကသတိပေးနေတာပါအခုသုံးပြကျော်တဲ့အထိတူးတာတွေ့ရပြီးမြေအောင်အုပ်လာတွေဖယ်ရှားခံရတာကိုလည်းတွေ့ရတယ်လို့ဆိုပါတယ်ခြေဟောင်းသူတွေတနာနဲ့အမျိုးသားပြတဲ့ဦးစီးဌာနပကံဌာနကွဲညွှန်ကြားရေးမှူးဦးကျော်မျိုးဝင်းကတော့ပကံမှာရေစီမံခန့်ခွဲမှုသူတွေတနာကို2019ခုနှစ်ကတည်းကဆောင်ရွက်နေတာဖြစ်ပြီးအခုဆောင်ရွက်နေတာကလည်းအရေးပေါ်တုံ့ပြန်မှုအနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့လုပ်နေတဲ့အထံကဏ္ဍ၃ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ကျွန်တော် emergency response ပေါ့နော်ဒီပကံကိုရုတ်တရက်မိုးကျလာမင်းမုန်တိုင်းဖြစ်လာမယ်ဆိုလို့ရှိရင်ရုတ်တရက်ရေတွေမကြည့်အောင်တော့ရေတွေအမြင်ဆွဲထုတ်နိုင်အောင်ဒီမြောင်းနေရာနေဆိုကျုံနေကျုံရတယ်အရာကြီးတွေကိုပို့ရဲဆက်နောက်တစ်ခုကတော့ကျွန်တော် long term ပေါ့နော်ပကံကြီးကလုပ်ခဲ့တဲ့ကြံကြီးတွေကြံကြီးကိုကျွန်တော်က activate ပြန်လုပ်မယ် activate ပြန်လုပ်ပြီးတော့ရေစီးဆိုင်ကောင်းတွေကျွန်တော်ပြန်ဖို့ပေါ့မယ်ဒါကတော့ heavy project ဖြစ်တဲ့ဆိုကြောင်းကျောင်းဒီဆေးကြောင်းတို့ကျောင်းရေးရင်းမြစ်တို့ဆက်ပြီးဒီဌာနကြီးတွေပါပူးပေါင်းပြီးတော့ဒါဆောင်ရွက်မှာဖြစ်တာခုနကတော့ကျွန်တော်တို့ဒီပကံဖြစ်ကရှိနေတဲ့ဒီတော်တော်ပိုက်စနစ်ကအသေးစိတ်ပေါ့နော်ကျွန်တော်တို့ဒီဘုံကျောင်းတွေကိုပို့ရဲဘုရားတွေကိုပို့ရဲနန်းတော်ကိုပို့ရဲဆိုရယ်စနစ်တွေကတော့ကျွန်တော်အသေးစိတ်အခုလည်းကျွန်တော်တို့ကသူ့ပေါ်သူ့တွေကလက်ရှိလုပ်နေရတယ်ရှိပါတယ်ဒါကတော့အခုကျွန်တော်တို့ဆောင်ရွက်နေတဲ့အပိုင်းမှာဖြစ်ပါတယ်ခင်ဗျာဟုတ
်ပကံမှာအပြည့်ပြည့်ထင်းထင်းကြီးဆောင်ရွက်ရမှာကမ္ဘာအမွေနဲ့လမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်တာဖြစ်လို့ခြေဟောင်းအမွေနဲ့တည်းထိခိုက်မှာကိုစိုးရင်စရာမရှိဘူးလို့လဲဦးကျော်မျိုးဝင်းကအခုလိုဆက်ပြောပါတယ်
။ပကံနဲ့ပတ်သက်လာလို့ရှိရင်တေချာပေါ့နော်သူ့ဖွဲ့ပြီးတော့မှနော်ဒီကျွန်တော်တို့ခန္ဓာသွင်းမှာရှိရင်ပညာရှင်တွေနဲ့ဖွဲ့ပြီးတော့မှနိုင်ငံခြားသားပညာရှင်တွေနဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့ဒီဖြစ်မီစက္ကရိယာတွေနဲ့ပေါင်းစပ်ပြီးတော့မှကျွန်တော်တို့တိုက်တာမှုတွေဆောင်ရွက်ပြီးတော့မှဤပညာတွေတောင်းပြီးတော့မှကျွန်တော်တို့ဒါဆောင်ရွက်နေတာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်ဒါကဘာမွေကြီး site ဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့အရန်ကာရောလုံးလုံးမရပါဘူး။ဒါကမွေကြီးရဲ့ guideline ရင်းနဲ့အညီကျွန်တော်တို့ကဒါ AIG လို့ခေါ်တဲ့ Accreditation Plan Assessment ကို Project Area တစ်လျှောက်မှာကျွန်တော်တို့ကအသေးစိတ်အပြန်ပြန်လန်လန်ကျွန်တော်တို့ကဒါစမ်းစစ်ပြီးတော့မှဒီလုပ်ငန်းတွေကိုဒါဆောင်ရွက်ရတာဖြစ်ပါတယ်။ဒါကြောင့်မို့အများကြီးလူတွေနဲ့ပကံကျုံမွေကြီးတွေကထိခိုက်မှုဖြစ်မှာဟုတ်ကြ။ဒါဆိုရင်ကြာမလိုပါဘူးလို့ဒါကျွန်တော်အနေနဲ့ပြောကြားလိုပါတယ်ခင်ဗျာ။
ပကံဟာခြေဟောင်းအဆောက်အုံနဲ့ရင်းကျေးမှုအမွေနဲ့အကျွင်းအကြံတွေအတော်များများရှိတဲ့နေရာဖြစ်တဲ့အတွက် UNESCO နဲ့ကမ္ဘာ့ကိုပေးထားတဲ့ဂတိကဝတ်တွေစံနှုန်းတွေအတိုင်းထိမ့်သိမ်းမယ်ဆိုရင်အတန်အသင့်ကာကွယ်နိုင်မယ်လို့ကိုသူရအောင်ကပြောပါတယ်။တကယ်လို့အဲ့ဒီပြဋ္ဌာန်းချက်တွေအတိုင်းမလိုက်နာပဲစံနှုန်းတွေကိုသွေးဖယ်တာဟာဆိုးကျိုးတွေကိုတက်ရောက်စေနိုင်လိမ့်မယ်လို့သူကဆိုပါတယ
်။အခုလုံလိုက်တဲ့ဟာတွေကနောက်ဆက်10နှစ်15နှစ်တော့ငါးနှစ်လက်ဖြစ်နေစဉ်းလက်ဖြစ်မယ်အလောက်ကြာလာတဲ့ခါကျမှနာရရှိယောဂလိုပဲဖြည်းဖြည်းချင်းကျွန်တော်ကင်းစားလို့ပဲလူမသိဘူးနောက်ကြတော့မှအဲ့ရဲ့စိုးကျိုးကိုခံရမှာဒ
အဲ့လိုတွေနေနေလို့ကျွန်တော်တို့ကဒီလိုမလုပ်တင်လို့ဆိုတာဝေဖန်ထောက်ပြတာအဲ့နှစ်ချက်ပဲ။တပတ်အမွေနဲ့စင်းဝင်ရှေးဟောင်းပကံဒေသအတွက်ရှေးအမွေနှစ်တွေရိုးရင်းပျက်စီးလာချိန်မှာပြုပြင်မှုတွေအတွက်လိုအပ်ချက်တွေရှိနေတယ်လို့လည်းဝေဖန်ပါတယ်။ပကံမှာရှိတဲ့ဖျားစီတီတွေကိုပြုပြင်တဲ့နေရာမှာရှေးဟောင်းရုပ်ပွားတော်တွေကိုရွှေချတာရင်းမြစ်တော်ကြောက်ပြားခင်းတာစတဲ့နီလန်းတွေအသုံးပြုတ Yeah.